မြန်မာနိုင်ငံမှာရပ်နားထားတဲ့လွတ်တော်စည်းဝေးတွေကိုဒီကနေ့ပြန်ဆရာမှာလွတ်တော်တဲ့အခုအပြောင်းအစဉ်ပြေချောမွေစီရေးစေတနာထားဆောင်ရွက်သွားကြဖို့ပြည်သူလွတ်တော်ဥက္ကဋ္ဌသူရဦးရှိမန်းကလွတ်တော်အမတ်တွေကိုတိုက်တွန်းပါတယ်အစည်းအဝေးကိုဒေါအောင်ဆန်းစုကြည်နဲ့တက်ရောက်နေပါတယ်အခုလွတ်တော်စည်းဝေးတွေဟာပြီးခဲ့တဲ့ရွေးကောက်ပွဲရလဒ်တွေအရပေါ်လာမဲ့လွတ်တော်တက်တန်းအစ်စ်မတိုင်ခင်2010ရွေးကောက်ပွဲအရဖွဲ့စည်းထားတဲ့လွတ်တော်တွေရဲ့နောက်ဆုံးအစည်းအဝေးပါရွေးကောက်ပွဲရလဒ်အတွေ့အရကတော့ဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီကပြည်သူ့လွတ်တော်နဲ့အမျိုးသားလွတ်တော်တို့မှာအမတ်အရေးအတွက်အများစုနဲ့ပြက်ပြက်သားသားအနိုင်ရထားတဲ့အပြင်တိုင်းဒေသကြီးနဲ့ပြည်နယ်လွတ်တော်အများစုမှလည်းအနိုင်ရပါတယ်အခုရွေးကောက်ပွဲကိုအာအောင်မြင်မြင်နဲ့ချောချောမွေ့မွေ့ကျင်းပနိုင်ခဲ့တဲ့အတွက်သမရဦးသိန်းစိန်ကိုရောဒေါ်ဆန်းစုကြည်ကိုပါနိုင်ငံတကာကချီးကျူးဂုဏ်ပြုကြပါတယ်ရွေးကောက်ပွဲပြီးသွားတာတောင်မှပဲလွှတ်တော်ကိုယ်စားလှယ်25ရာခိုင်နှုန်းကိုစစ်တပ်ကယူထားဆဲပါပဲလို့အမေရိကန်သမ္မတရဲ့အမျိုးသားလူကြီးဆိုင်ရာဒုတိယအကြံပေးပုဂ္ဂိုလ်ဘန်ရုစ်ကကြာတာပြီးနေတုန်းကပြောပါတယ်မြန်မာနိုင်ငံမှာအရက်သားအုပ်ချုပ်ရေးကိုအပြည့်အဝအသွင်ကူးပြောင်းဖို့ရာအခြေခံဥပဒေပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တစ်ခုလိုအပ်တယ်ဆိုတာလွန်ခဲ့တဲ့နှစ်တွေအတွင်းတသမှတ်တည်းပြောထားပါတယ်လို့ဘန်ရုစ်ကပြောပါတယ်။ဒေါ်ဆန်းစုကြည်ကိုယ်တိုင်ကတော့ရွေးကောက်ပွဲလုပ်ငန်းစဉ်တွေမပြီးသေးတာကြောင့် NLD ပါတီဝင်တွေနဲ့ပါတီကိုထောက်ခံသူတွေအနေနဲ့ကိုယ့်ကိုယ်ကိုထိန်းချုပ်ပြီးလာမယ့်သတင်းပတ်တွေအတွင်းလတွေအတွင်းမှာဘယ်လိုလှုံ့ဆော်မှုမျိုးမဆိုပေါ်ပေါက်လာရင်ထိနေသိမ်းရှောင်ရှားကြဖို့တတိပေးထားပါတယ်။ဆိုရတဲ့ဖွဲ့စည်းပြီးတဲ့နောက် NLD အနေနဲ့ပြည်ပြောင်းလဲရေးဆိုင်ရာရှင်းလင်းတိကျတဲ့အချိန်ဆရာကိုချပြသွားမယ်လို့လည်းဒေါက်ဆန်းစုကြည်ကပြောထားပါရဲ့ရှင်။